ပြည်သူနိုင်ငံမှာရောက်ရှိနေတဲ့အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာဒီကနေ့တောက်ချန်နေမှာတောင်ကိုရီးယားနဲ့ဂျပန်ခေါင်းဆောင်တွေနဲ့တွေ့ဆုံဖို့ရှိနေပါတယ်။လီမာမြို့တော်မှာကျင်းပတဲ့ APEC အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်ညီလာခံဘေးဘက်မှာခေါင်းဆောင်၃ယောက်တီးခြားတွေ့ဆုံကြမှာဖြစ်ပါတယ်။ယူကရိန်းကိုစစ်ဆင်နေတဲ့ရုရှားဘက်ကနေတိုက်ဖို့မြောက်ကိုရီးယားစစ်သားထောင်နဲ့ချီကိုစစ်လွတ်ဖြန့်ချနေတဲ့ကိစ္စနဲ့မြောက်ကိုရီးယားရဲ့နျူကလ িয়ার ရန်ပိုကျလာတဲ့ကိစ္စတွေကိုဆွေးနွေးကြမှာဖြစ်တယ်လို့အမေရိကန်အမျိုးသားလုံခြုံရေးအကြံပေး Jake Sullivan ကသမရခီးစဉ်နဲ့အတူပါသွားတဲ့သတင်းတောက်တွေကို Air Force One လေယာဉ်ပေါ်မှာပြောကြားခဲ့ပါတယ်။အလေးနဲ့ထားတဲ့ကိစ္စတွေကိုခေါင်းဆောင်တွေအလေးနဲ့ထားဆွေးနွေးကြမှာဖြစ်တယ်လို့သူကပြောပါတယ်။မြောက်ကိုရီးယားဘက်ကထပ်လုပ်လာမဲ့နျူကလ িয়ার စမ်းသပ်မှုတွေ၊ပယ်ထိန်တပ်ဒုံးစမ်းသပ်မှုတွေအတွက်သုံးနိုင်ငံအနေနဲ့ပြင်ဆင်ထားမဲ့ကိစ္စတွေအထူးသဖြင့်အမေရိကန်မှာ Donald Trump အစိုးရကိုအာဏာလွှဲပြောင်းမှုပြင်ဆင်နေချိန်မှာမြောက်ကိုရီးယားဘက်ကရန်စတဲ့လုပ်ရက်တွေအတွက်ပြင်ဆင်ထားနိုင်ဖို့လို့ပြောပါတယ်။သမ္မတဘိုင်ဒန်ဟာစနေနေ့ကျရင်လဲတရုတ်သမ္မတရှီကျင်းဖင်နဲ့တွေ့ဆုံမှာဖြစ်ပါတယ်။သမ္မတရှီကတော့လက်တင်အမေရိကမှာပထမဆုံးတရုတ်ငွေကြေးပံ့ပိုးမှုနဲ့ဆောက်လုပ်တဲ့စစ်ကမ်းကိုဒီကနေ့တက်ရောက်ဖွင့်လှစ်ခဲ့ပါတယ်ခင်ဗျာ။